အနာသိမ့်ထားတဲ့မြန်မာစစ်တပ်အနေနဲ့ပြည်သူတွေပေါ်ကြမ်းဖက်နေတာတွေရပ်တန့်ပြီးဩစတြေးလျပေါ်မှာရှွန်တန်နယ်အပါဝင်ဖန်စီထိသိမ့်ထားသူအလုံးပြန်လွတ်ပေးဖို့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးမရစ်ပိန်ကတောင်းဆိုလိုက်ပါတယ
် I want to reiterate today that Australia is deeply concerned about the situation in Myanmar again call
မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့အထူးစိုးရိမ်နေဆိုတာဒီကနေ့ထပ်ပြောလိုပါတယ်မြန်မာစစ်တပ်အနေနဲ့ရပ်သားပြည်သူတွေပေါ်ကြမ်းဖက်တဲ့ဒေသတွေကိုရပ်တန့်ပြီးတွေ့ဆုံဆွေးနွေးဖြေရှာကြဖို့နဲ့ဩစတြေးလျပေါ်မှာရှွန်တန်နယ်ပါဝင်ဖန်စီထိန်သိမ်းထားသူအားလုံးပြန်လွတ်ပေးဖို့တောင်းဆိုလာတယ်။ဩစတြေးလျတိုင်းငံ့ကြီးဝန်ကြီးမရစ်ပိန်ကပြောသွားတာပါ။ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပနေတဲ့အာဆီယံဩစတြေးလျဆွေးနွေးပွဲမှာဝန်ကြီးပိန်ကမြန်မာအရေးကိုဒီကနေ့ထပ်တွင်းပြောကြားသွားတာဖြစ်ပါတယ်။အာဆီယံအဖွဲ့တိုးတက်ကြီးပွားရေးနဲ့အာဆီယံဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့ဩစတြေးလျနိုင်ငံကအခိုင်အမာတန်တိတ်တန်ချထားတဲ့အကြောင်းဝန်ကြီးပိန်ကအမျိုးသမီးငြင်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာအာဆီယံဩစတြေးလျဆွေးနွေးပွဲမှာအလေးထားပြောဆိုသွားပါတယ်။အခုရေးစင်တွင်မှာဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်းဂျင်နိုင်ငံခြားရေးဝန်ကြီးဘွီသိန့်ဆန်တို့နဲ့လည်းဝန်ကြီးပိန်တွေ့ဆုံခဲ့ပါတယ်။ COVID-19 ကပ်ဘေးကြောင့်ထိခိုက်ခဲ့ရတဲ့စီးပွားရေးနဲ့ကျန်းမာရေးကဏ္ဍတွေပြန်လည်နှလန်းထူရေးပါဝင်အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးပုံပုံခိုင်မြအောင်တည်ဆောက်ဖို့အတွက်ဝန်ကြီးပိန်ကရှစ်တော်အာရှနိုင်၄နိုင်ငံကိုတွားရောက်နေရာမှာမလေးရှားနဲ့ကမ္ဘောဒီးယားပြည်ထောင်အင်ဒိုနီးရှားကိုမသွားမီဗီယက်နမ်ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်